မလေးရှားနဲ့ဘရူနိုင်းနယ်စပ်မှာရှိတဲ့စာဘာစာရဝတ်ပြည်နယ်ကတင်မောချင်းမှာအလုလုကန်နေကြတဲ့မြန်မာလူသမားတွေဟာမြန်မာလူသမားတဦးနဲ့အင်ဒိုနီးရှားလူသမားတွေစကားမြန်ရာကနေစခဲ့တဲ့ပြဿနာကြောင့်ယာနဲ့ချီရှိတဲ့အင်ဒိုလူမျိုးတွေရဲ့ရံပြုခြင်းကိုခံခဲ့ရပါတယ်။ဒီအတွက်ဒီဇင်ဘာလ23ရက်နေ့ကစပြီးဂိုးရောင်တစ်ခုမှာပုံအောင်နေထိုင်နေကြတာပါ။ဒီဇင်ဘာလ28ရက်နေ့မှာတော့မြန်မာနိုင်ငံကသမ္မတရုံညွှန်ကြားမှုဦးစော်ထေးကမြန်မာတိုင်ရုံးကတာဝန်ရှိသူတွေဟာဆက်ရောက်ရှိရာကိုတွားရောက်နေကြပြီလို့ဆိုပါတယ်။သူပြောသွားတဲ့အထက်မှာတော့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကဦးဝင်းမမောင်လွင်ရဲ့မလေးရှားမှာရှိတဲ့မြန်မာအလုသမားတန်ရာရှိရဲ့မနေ့ကမှလေးစိတ်ရောက်လို့သတင်းပို့တဲ့အကြောင်းနဲ့မလေးရှားကအလုသမားအေဂျင်စီကတော့သူတို့ကိုမလေးရှားလေးစိတ်မှာလာကြုံမှာဖြစ်ကြောင်းပြီးရင်ဆက်ရုံကိုသွားမယ်ဆိုပြီးပြောတဲ့အကြောင်းညနေ6နာရီခန့်က VOA ကဆက်သွယ်မေးမြန်းစင်မှာပြောကြားသွားပါတယ်။အလုသမားတွေကတော့ဒီဇင်ဘာလ28ရက်နေ့ညနေပိုင်းအထိတော့မလေးရှားနိုင်ငံကအေဂျင့်တူကလွှဲရင်အကူအညီပေးမဲ့သူများရောက်ရှိမလာသေးဘူးလို့ဆိုပါတယ်
။အေဂျင့်တယောက်ပဲလာတာရှိပါတယ်။ကျန်တာတော့ဘယ်သူမှမလာပါဘူး။ကုမ္ပဏီကတော့အခုသူတို့နဲ့တော့မဆိုင်တော့ဘူးပေါ့။အခုကျွန်တော်တို့ထင်တဲ့ပြဿနာကတော့အေဂျင့်တွေနဲ့အခုမြန်မာတိုင်းရောလူတွေနဲ့ပဲပြောဖို့ရှိတော့တယ်ခင်ဗျာ။ဒီထဲမှာတော့ဒီသူတို့ဒီကုမ္ပဏီဆက်ရုံနဲ့မှာတော့အခုလူသမားတွေနေတာတောင်းယူမှုကတော့ကြောက်ရွံ့ကြည့်ပါဦးဒါမဲ့ဆေးရုံထဲမှာတော့လွတ်လွတ်လပ်လပ်သွားပိုင်ဝင်ကြည့်တယ်ပေါ့အပြင်တော့မထွက်ပါဘူးဒီအခုဒီမှာရှိတဲ့68ယောက်လောက်ကတော့အယောက်60ကျော်လောက်ကတော့မြန်မာနိုင်ငံအာဘာဒီယာတက်တာများပါတယ်ခင်ဗျာအခုဒီကိုတော်နဲ့မှန်နေဖို့ဆိုတာအခုဒီကုမ္ပဏီဆေးရုံကပဲတောင်းကြတာပါအာဘာဒီယာတောင်းလို့တော့မဟုတ်ပါဘူးကျွန်တော်တို့စဖြစ်တဲ့နေရာတော့ဒီမှာရောင်းရလူစီနဲ့ပြောတော့ကျွန်တော်တို့ဒီကကျွန်တော်တို့အာဘာဒီယာလာတဲ့ဒီနိုင်ငံရဲ့ဦးစီကတော့အာဘာဒီကုမ္ပဏီဖုန်းကော်ပြီးတော့ပြောတော့ဟုတ်ကဲ့ပြည်သနာကံမြင့်လို့ပြောရပေါ့အဲဒီပြည်သနာလောင်းနေပေါ့ပြန်လို့မရဘူးပေါ့တို့ပြန်ဖို့တောင်းပြီးပေါ့အဲ့လိုတော့ပြောပါရခင်ဗျအဲဒီနောက်ပိုင်းအာဘီကွန်မြူနီနဲ့ကျွန်တော်တို့အဆက်သွယ်မလုပ်တော့ပါဘူးကာဝယ်ရတော့မရှိပါဘူးဒီမှာဆေးရုံထဲမှာကျွန်တော်တို့ကဒီမှာဆေးရုံထဲမှာနေရဆိုတော့ပြည်သနာတော့မရှိပါဘူးအနေစားတော့ဒီမှာစားတာတော့ဒီတိုင်းရှိရလို့တော့စားတယ်မနေ့ကတော့ဒီယူရဲကမြန်မာတွေကတော့ဒီမှာစားခောက်ဆွဲကျက်တော်လေးတွေတော့လာပြီးတော့လှူသွားပါတယ်ခင်ဗျ
အခုညီမဲနေတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံကိုတရားဝင်နိုင်ငံကုလက်မှတ်တွေနဲ့လာရောက်ကြသူများဖြစ်ပြီးသူတို့ကိုအကူအညီပေးဖို့အတွက်မြန်မာတန်ရုံးနဲ့လူမှုရေးအသင်းအဖွဲ့တွေစီကိုအကူအညီတောင်းခံမှုတွေလုပ်ခဲ့ကြရလို့ဆိုပါတယ်။မြန်မာလူသမားတွေဟာမလေးရှားနိုင်ငံကိုရောက်ဖို့အတွက်အနည်းဆုံးမြန်မာကျပ်ငွေ14သိန်းလောက်အကုန်ခံပြီးလာခဲ့ကြကြောင်းသူတို့အနေနဲ့လက်ရှိနေရာမှာတော့အလုပ်လုပ်ဖို့အတွက်မဖြစ်နိုင်တော့ကြောင်းပြောပြပါတယ်
။ဒီတော့မှာတော့တရားမှမနေဘူး။အလုပ်ပေါ်လာတဲ့ဘက်ကိုပြောင်းမိနေဆိုရင်တော့လက်ခံမဲ့သူရှိပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာရှိတဲ့စာဘာစာရဝတ်ပြည်နယ်ဟာမလေးရှားဘရူနိုင်းနယ်စပ်မှာရှိပြီးမလေးရှားနိုင်ငံရဲ့မြို့တော်ဖြစ်တဲ့ကွာလာလမ်ပူမြို့တော်နဲ့အတော်ခရီးကွာဝေးတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအပြီးမှာတော့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအတွက်အန္တရာယ်တွေပိုများလာတာပါမကြသေးခင်တုန်းကလည်းမလေးရှားနိုင်ငံမှာမြန်မာလူမျိုးများတပ်ဖြတ်ခံရမှုတွေရှိခဲ့သလိုနေရရင်ကိုပြန်ရသူတွေလည်းအများအပြားရှိခဲ့တာပါအခုအချိန်မှလည်းအလုသမားတွေဘက်ကစိုးရိမ်ပူပန်မှုတွေရှိနေတဲ့အတွက်တချို့ကတော့နေရရင်ကိုပြန်ရင်ကြတာလည်းဖြစ်ပါတယ်ရှင်